နာသိမ့်ပြီးနောက်ပိုင်းမှာမြန်မာနိုင်ငံရဲ့လူခွေရေးအခြေအနေတွေကထိုးကျသွားခဲ့တယ်လို့နိုင်ငံတကာလူခွေရေးအဖွဲ့ Amnesty International ကဆိုပါတယ် AI အဖွဲ့ကတောင်အာဖရိကနိုင်ငံ Johannesburg မှာနှစ်စဉ်ထုတ်ပြန်နေကြအစီရင်ခံစာကိုထုတ်ပြန်ခဲ့ရမှာ2021ခုနှစ်မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာလည်းပါဝင်ခဲ့တာဖြစ်ပါတယ်ဆရာနာသိမ့်မှုစန့်ကျင်ဆန္ဒပြသူ1000ကျော်ကိုလုံခြုံရေးတပ်ဖွဲ့တွေက2021မှာတပ်ဖြတ်ခဲ့ပြီးလူထောင်ပေါင်းများစွာကိုဖမ်းဆီးခဲ့တယ်လို့အဲ့ဒီအစိုးရကစားကဆိုပါတယ်ဖမ်းဆီးခံရသူတွေကိုလည်းနှိပ်စက်ကျဉ်းပန်းခဲ့တယ်လို့ပဋိပက္ခဖြစ်နေတဲ့ဒေသအတွင်းမှာလည်းအရက်သားတွေနဲ့သူတို့ရဲ့ပိုင်းဆိုင်မှုတွေကိုခွဲခြားခြင်းမရှိဘဲပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ AI ကပြောထားပါတယ်အကြမ်းဖက်မှုတွေကြောင့်အိုးအိမ်စွန့်ခွာပြေးခဲ့ရတဲ့စစ်ပြေးဒုက္ခသည်တွေကိုလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးတာကိုစစ်တပ်ကပိတ်ဆို့ထားပါတယ်လို့ဖော်ပြထားပါတယ်စစ်မြေပြင်မှာပဲတုံးရတဲ့နီးနာနဲ့တည်စင်နိုင်လောက်တဲ့လက်နက်တွေကိုငြိမ်းချစွာဆန္ဒပြသူတွေအပေါ်မှာမြန်မာစစ်တပ်က2021မတ်လ10ရက်နေ့မှာအသုံးပြုခဲ့တယ်လို့ဗီဒီယိုရိုက်ချက်50ကျော်ကိုစစ်ဆေးပြီးတဲ့နောက် AI ကပြောထားပါတယ်။ကြရကရင်ကချင်ချင်းပြည်နယ်နဲ့စကိုင်းမငွေးနဲ့တနင်္လာရီတိုင်းဒေသကြီးတွေမှာလေကြောင်းကနေမြို့ရွာတွေကိုတိုက်ခိုက်ခဲ့တယ်လို့ AI ကဆိုပါတယ်။2021ဒီဇင်ဘာ55ကကြီးနဲ့ဖမ်းဆီးထားသူ189ယောက်ရှိပြီးအဲ့ဒီပုံမှန်နဲ့ပဲဖမ်းဝေးရထုတ်ထားသူ1545ယောက်ရှိတယ်လို့ဖော်ပြထားပါတယ်။2021မှာသတင်းစာဆရာ68ယောက်ကိုဖမ်းဆီးခဲ့ပြီးနှစ်ကုန်အထိအနည်းဆုံး46ယောက်ကိုဖမ်းဆီးဖြစ်တယ်လို့လည်းပြောပါတယ်။ဖမ်းဆီးထားသူတွေပေါ်ညှဉ်းပန်းနှိပ်စက်မှုတွေရှိတဲ့အပြင်ဖမ်းဆီးထားသူတွေပေါ်ညှဉ်းပန်းနှိပ်စက်တဲ့အပြင်လေးဆိုင်ရအကြမ်းဖက်တာတွေလည်းရှိခဲ့တယ်လို့ AI ဖွဲ့ရဲ့အစီရင်ခံစာမှာပြောထားပါတယ်။